မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာစိတ်ပြက်အာရော့စရာဖြစ်တယ်လို့မြန်မာနိုင်ငံကသတင်းမီဒီယာသမားတွေကပြောကြားခဲ့ကြပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်လွတ်လပ်သောထောက်ဖို့ပြောဆိုခြင်းမြန်မာ Free Expression မြန်မာကမြန်မာနိုင်ငံတဝန်းကသတင်းတောက်တွေရဲ့သဘောထားအမြင်တွေကိုကောက်ခံပြီးတော့ထောက်ပြန်တဲ့အစီရင်ခံစာထဲမှာအခုလိုပြောထားကြတာဖြစ်ပါတယ်။ချင်းချောက်ခံရသောမြန်မာမီဒီယာလွတ်လပ်ခွင့်ဆိုတဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ဆုပ်ယုပ်ကျဆင်းနေပြီးတော့အဓိကအကြောင်းကအစိုးရနဲ့စစ်တပ်ကြောင့်ဖြစ်တယ်လို့စစ်တပ်မှဖော်ပြထားပါတယ်။သတင်းသမားတွေအပေါ်ဥပဒေပိုင်းအရာဖြစ်စေ၊ရုပ်ပိုင်းဆိုင်ရာအရာဖြစ်စေ၊စိတ်ပိုင်းဆိုင်ရာအရာဖြစ်စေအကြမ်းဖက်မှုတွေတိုးလာနေကြောင်းစိုးရိမ်စွာယုံကြည်နေကြတယ်လို့လည်းပြောပါတယ်။ဒါအပြင်မီဒီယာလွတ်လပ်ခွင့်ဆုပ်ယုပ်လာမှုနဲ့အကြမ်းဖက်မှုတွေအပေါ်အစိုးရနဲ့တရားရုံးတွေဘက်ကစ조사ဖြေရှင်းပေးမှုအလွန်နည်းတယ်လို့လည်းစစ်တပ်မှတွေးရှိခဲ့ပါတယ်။အထီးကရုံးဖြစ်တဲ့နေရာတွေပဋိပက္ခဖြစ်တဲ့နေရာတွေမှာလွတ်လပ်စွာတွားရောက်သတင်းယူနိုင်တဲ့အခြေအနေလဲကျဆင်းလာတယ်လို့စစ်တမ်းထဲမှာပါဝင်တဲ့သတင်းသမားတွေကပြောကြားပါတယ်။ဒီအစီရင်ခံစာကို2018ခုနှစ်ဒီဇင်ဘာကနေ2018ဧပြီလအထိတနိုင်ငံလုံးအတိုင်းအတာနဲ့စစ်တမ်းကောက်ခံခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံသတင်းစာဆရာအသင်းမြန်မာစာနယ်ဇင်းသမဂ PEN မြန်မာ BNI မြန်မာသတင်းသမားများကာကွယ်ရေးကော်မတီစတဲ့သတင်းမီဒီယာအဖွဲ့အစည်းအစုံနဲ့ပူးပေါင်းစစ်တောင်းကောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တိုးတက်လာဖို့အတွက်တရားဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအလေးပေးဆောင်ရွက်ဖို့လဲစစ်တမ်းမှအကြံပြုတိုက်တွန်းပါတယ်။ဒါရင်မကသတင်းမီဒီယာသမားတဦးတယောက်ကိုမှရာဇဝတ်ကြောင်းအရတိုင်ကြားအရေးယူခြင်းမရှိစေဖို့သတင်းသမားတွေအပေါ်အကြံဖတ်တယ်လို့ဆွဆွဲထားမှုအလုံးကိုထိထိရောက်ရောက်နဲ့ဗက်လိုက်မှုမရှိစုံစမ်းစစ်ဆေးဖို့လဲလွတ်လပ်သောထုတ်ဖော်ပြောဆိုခြင်းမြန်မာလူခွင့်ရေးဖွဲ့ကတိုက်တွန်းပါတယ်။ဒီပခဖြစ်ပွားတဲ့ဒေသမှာသတင်းရယူနိုင်ခွင့်ပိတ်ပင်တားဆီးထားတာတွေအားလုံးကိုဖယ်ရှားပေးဖို့နဲ့သတင်းသမားတွေအတွက်လိုအပ်တာတွေဆောင်ရွက်ပေးဖို့နိုင်ငံတော်ဒေသအားလုံးကိုအမိန့်ထုတ်ပြန်ပေးဖို့လည်းအစိုးရကိုတောင်းဆိုထားပါတယ်ရှင်။